Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ View American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ9ရက်ကျသာပတင်းညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းနိုမီတာ24 25 32 51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လို့ပါအညာနားဆင်မဲ့တရင်တွေမှာတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်သမ္မတကတရားဝင်ချိန်ညှိလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နောက်ဘက်ကမ်းခြေဒေသနဲ့ဂါဇာကမ်းမြောင်ဒေသတွေမှာရာနဲ့ချီတဲ့ပါလက်စတိုင်းသားတွေဆန္ဒပြကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ကြီးမားတဲ့ပူးတွဲစီရင်လက်ချက်မှုဟာကိုရီးယားကျွန်းဆက်မှာစစ်ဖြစ်အောင်လုပ်တဲ့ထင်ရှားတဲ့လုပ်ရတစ်ခုဖြစ်တဲ့အကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းတရင်တွေကိုတော့မတ်တငီထိုင်တဲ့သူချိန်ညှိပြီးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ NLD အစိုးရလက်ထက်မှာမီဒီယာတွေရဲ့လွတ်လပ်စွာသတင်းရယူခွင့်အခြေအနေကဘယ်လိုရှိပါသလဲ
အဲ့တော့ငါတို့ယူလိုက်တဲ့အစိုးရပဲငါတို့သတင်းချက်လိုက်ရမယ်လို့ထင်လိုက်တာတက်တက်ဆင်အောင်တွဲတယ်ဆိုတော့ကျွန်တော်စတူရတယ်ဆိုတော့ဒီရန်ကုန်တိုင်းအစိုးရကနေကျွန်တော်သတ
င်းမော်ဘုံမဂ္ဂဇင်းအက်ဒီတာတူပြောကြားသွားတာပါဒီအကြောင်းနဲ့အတူရိုဟင်ညာပြဿနာအရေးနဲ့ပတ်သက်တဲ့ ICJ အဖွဲ့ရဲ့အစီရင်ခံစာထုတ်ပြန်တဲ့အကြောင်းတွေအသေးစိတ်တင်ပြဖို့ရှိသလိုရှမ်းပြည်နယ်ဘက်မှာဘယ်အဖွဲ့တွေကတိုက်ပွဲတွေဖြစ်လာပါသလဲဒီအကြောင်းတွေနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်အောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
ဂျေရုဆလင်ကိုအစ္စရေးနိုင်ငံမြို့တော်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားဝင်ကြေညာလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့အနောက်ဘက်ကနေဂါဇာကမ်းမြောင်ဒေသတွေမှာရာနဲ့ချီတဲ့ပါလက်စတိုင်းတွေဆန္ဒပြကြပါတယ်သမ္မတထရန့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူတို့ရဲ့တပ်ပုံတွေအမေရိကန်နဲ့အစ္စရေးလန်တွေကိုလည်းဆန္ဒပြသူတွေကမီးရှို့ခဲ့ကြတာပါပါလက်စတိုင်းဆန္ဒပြသူတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကြားထိတ်တဲရင်ဆိုင်မှုတွေလည်းနေရာတော်တော်များများမှာဖြစ်ပွားခဲ့ပါတယ်။ပါလက်စတိုင်းတွေကထရိုရီသပိတ်စင်တွေကိုတိုက်တွန်းထားပြီးမနက်ပံတောက်ချန်တွေမှာအကြီးအကျယ်ဆန္ဒပြပွဲတွေကျင်းပဖို့လည်းပြင်ဆင်နေကြတာပါ။ပါကစ္စတန်နိုင်ငံကမြို့ကြီးတွေမှာလည်းရာနဲ့ချီတဲ့အစ္စလမ်ဝါဒီတွေဆန္ဒပြခဲ့ကြပြီးသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချခဲ့ကြပါတယ်။အစ္စလမ်မဘတ်မြို့တော်ကဒီကနေ့ဆန္ဒပြပွဲတွေကတော့ငြင်းငြင်းချမ်းချမ်းအဆုံးသတ်ခဲ့ကြတာပါ။ပါကစ္စတန်နိုင်ငံကကြီးဆုံးမြို့ဖြစ်တဲ့ကရာချီမြို့အာဖဂန်နဲ့နယ်စပ်လူမျိုးစုဒေသခိုင်ဘာပက်စတွန်ကွာမြို့တော်ပက်ရှွာနဲ့ပန်ချက်ပြည်နယ်မိုတန်မြို့တွေမှာလည်းအမေရိကန်စန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါအာဖဂန်တာလီဘန်ဘက်ကတော့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ဟာဆင်ញင်မဲ့တဲ့လုပ်ရဖြစ်တယ်လို့ကဘာကြီးတစ်ခုလုံးနဲ့အထူးသဖြင့်အရှေ့လေပိုင်းဒေသမှာပြည်ပကတ်တွေကိုမိထိုးရွာရောက်တဲ့အကြောင်းပြစ်တင်ပြောဆိုခဲ့ပါတယ်အဲခိုင်တာနဲ့ဆက်နွယ်တဲ့ဆိုမာလီယာခြေဆိုင်အဲရှာဘတ်စစ်သွေးကြွအဖွဲ့ကလည်းလက်နက်ကင်တုံ့ပြန်မှုတိုက်တွန်းခဲ့တာပါသမ္မတထရန့်ရဲ့ကြေညာချက်ပေါ်နိုင်ငံတကာတဝန်ကတုံ့ပြန်မှုတွေလည်းဇက်တိုက်ဆိုသလိုထွက်ပေါ်လာနေရမှာရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်အစ္စရေးဆိုရကလည်းအမေရိကန်ရဲ့အတိမပြည့်မှုဟာမတရားတဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့သလိုဆုံးဖြတ်ချက်ကိုပြန်လည်ရုပ်သိမ်းဖို့လဲဝန်ကြီးဟေရာဘာဒီကဒီကနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်သလိုတခြားနိုင်ငံတွေလည်းလိုက်ပါဆောင်ရွက်ကြမယ်ဆိုတာကိုတန်တရားမရှိကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တယ်လီဗစ်မြို့မှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်ကိုရွှေ့ပြောင်းပြီးနောက်မှာတခြားနိုင်ငံတွေလည်းလိုက်ပါပြောင်းရွှေ့ကြမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။တခြားနိုင်ငံတွေလည်းအစ္စရေးအစိုးရဆက်သွယ်ဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့နိုင်ငံကြီးဝန်ကြီးဌာနမှဒီကနေ့ပြောကြားခဲ့တဲ့မင်ကုမာအစ္စရေးဝန်ကြီးချုပ်ကပြောမသွားခဲ့ပါဘူးဖြစ်ထွန်းမှုတွေအတွက်အသင့်ဖြစ်နေအောင်ပြင်ဆင်တဲ့အနေနဲ့အစ္စရေးကသိမ့်ပိုက်ထားတဲ့အနောက်ဘက်ကန်ဒေတာမှာလုံခြုံရေးအတွက်တပ်ဖွဲ့ဝင်တွေတိုးမြှင့်ချထားခဲ့ကြောင်းလည်းအစ္စရေးစစ်တပ်ကကြေညာပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုလိုက်ပြီးဆယ်စုနှစ်နဲ့ချီကျင့်သုံးလာတဲ့အမေရိကန်ရဲ့မူဝါဒကိုပြောင်းလဲလိုက်ကြောင်းမနေ့တုန်းကပဲအင်ဗျူတော်ကနေကြေညာခဲ့တာပါတယ်လီဗစ်မှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်ကိုပြောင်းဖို့နိုင်ငံကြီးဝန်ကြီးဌာနကိုညွှန်ကြားထားကြောင်းလည်းမိနစ်တုန်းက17မိနစ်ကြာမိန့်ခွန်းမှာပြောဆိုခဲ့ပါတယ်။ပါလက်စတိုင်းသမ္မတမမ်မိုဆာဘတ်စ်ကတော့သမ္မတထရန့်ရဲ့အစီအစဉ်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမေရိကန်ရဲ့ဥဆောင်မှုအခန်းကဏ္ဍကဆွတ်လွတ်လိုက်တဲ့လောက်ရဖြစ်ပြောဆိုလိုက်သလိုဟာမတ်စ်ဖွဲ့ရဲ့အကြီးအကဲအစ္စမေဟာနီယာကလည်းပါလက်စတိုင်းသားတွေအနေနဲ့အထွတ်အမြတ်ထားတဲ့နေမြေတွေကိုကာကွယ်နိုင်တဲ့နည်းလမ်းတွေရှိကြောင်းပြောဆိုခဲ့ပါတယ်ရှင်။
နယူးယောက်မြို့ Trump Tower မှာပြီးခဲ့တဲ့နေ့တည်းရုရှားရဲ့နဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်လို့ Donald Trump Jr. ဟာပါကင်ဖြစ်သူ Donald Trump နဲ့ဆွေးနွေးခဲ့တာတွေကိုလွှတ်တော်ကုဆယ်တွေမေးခွန်းထုတ်ရမှာဖြေချဖို့ညှင်းဆန်ခဲ့ပါတယ်။တင်းတောက်တွေကိုရှောင်ရှားပြီးလွှတ်တော်နောက်ပတ်ပေါက်ကရောက်လာတဲ့ Trump Jr. ကိုတော့မနေ့တော့ကအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာ၈နာရီကြာမေးမြန်းခဲ့ကြတာပါ။ တမတ်ထွန်းရဲ့မဲဆက်စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ထောက်လှမ်းရေးကော်မတီဝင်ဒီမိုကရက်တစ်တန်းအမတ်တူဖြစ်တဲ့အဒန်စကစ်ကတော့ထရန့်ဂျူနီယာမိဘအများစုကိုဖြေချခဲ့ပေမဲ့ရုရှားရင်နဲ့တွေ့ခဲ့တာကိုမင်းမြန်ရမှာရှင့်နေတဲ့အမှုတွေကြားစောင့်ထိုင်ရမယ့်ဝတရားအရာဆိုပြီးဖြေချဖို့ညှင်းဆန်ခဲ့ကြောင်းပြောပါတယ်။အဲဒီအချိန်တုန်းကတမန်လောင်းပြည်လှူရှားနေတဲ့ဖခင်ဖြစ်သူနဲ့စကားပြောတဲ့အချိန်မှာရှင့်နေတယောက်ရှင့်နေခဲ့တဲ့အကြောင်းထရန့်ဂျူနီယာကပြောဆိုခဲ့တာပါ။ဒီမိုကရက်ကိုစစ်ကတော့ထရန့်တို့သားပါရဲ့ဆွေးနွေးမှုတွေဟာစောင့်ထိုင်ရမယ့်ကိစ္စတွေဖြစ်မယ်လို့သူ့အနေနဲ့မယုံကြည်ကြောင်းပြောဆိုခဲ့ပါတယ်။ရုရှားတွေနဲ့တွေ့ဆုံမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေပါဝင်လွတ်တော်အမတ်တွေသိကျင်တဲ့မိကုံးတွေကိုတော့မမှတ်မိဘူးလို့ပြောဆိုခဲ့တာတွေရှိတဲ့အကြောင်းလဲမနေ့တုန်းကကြားနာစစ်ဆေးမှုမှာရှိနေသူတွေကပြောဆိုခဲ့ကြပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့အနီးမှာဒီသတင်းပါအတွင်မီးလောင်ကျွမ်းနေတာမှာ6ထွေတဲ့လေပြင်းကြောင့်မီးငြိမ်းသတ်မှုတွေကိုအဟန့်အတားဖြစ်စေပြီးဒီကနေ့ကြာသပတေးနေ့မှာတော့မီးလောင်မှုကအလွန်အမင်းဆိုးဝါးလာနိုင်တယ်လို့တောင်ပိုင်းကယ်လီဖိုးနီးယားအာဏာပိုင်တို့ကသတိပေးထားပါတယ်။ခမန်းထားတဲ့မီးလောင်မှုအတိုင်းအတာကိုထိန်းချုပ်နိုင်မဲ့အရင်းမြစ်တွေမရှိဘူးဆိုပြီးကယ်လီဖိုးနီးယားမြစ်သက်ဌာနညွှန်ကြားရေးမှူးကပြောပါတယ်။တနအီကိုလေတိုင်နှုန်း120ကီလိုမီတာနှုန်းနဲ့ညလုံးပေါက်ဆက်တင်တိုက်ခတ်မယ်လို့ခမန်းချက်နဲ့အတူလူတွေနိုးနိုးကြကြအိတ်ကြဖို့အန်ဒီယရှိနိုင်တဲ့အခြေအနေမျိုးစပြီးတွေ့တာနဲ့ဘေးလွတ်ရာရွှေ့ပြောင်းကြဖို့လဲလော့စ်အန်ဂျလိစ်မြစ်သက်ဌာနအခြေခဲကသတိပေးထားသလိုတခြားတာဝန်ရှိသူတွေကလည်းတိုက်တွန်းပြောဆိုနေကြပါတယ်။လော့စ်အန်ဂျလိစ်နဲ့ဗင်တူရာတို့ကလူပေါင်း23,000ကျော်ဘေးလွတ်ရာပြောင်းရွှေ့ထားပြီးဖြစ်ကြောင်းမြို့တော်ဝင်ကပြောဆိုထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ကြီးမားတဲ့ပူးတွဲစည်းရေးလက်ချက်မှုဟာကိုရီးယားကျွန်းဆွယ်မှာစစ်ဖြစ်အောင်လုပ်လိုက်တဲ့ထင်ရှားတဲ့လုပ်ရပ်တစ်ခုဖြစ်ကြောင်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ဘယ်ချိန်မှစစ်ဖြစ်မလဲဆိုတာကမေးစရာရှိတော့တယ်လို့လည်းနိုင်ငံပိုင်ကိုရီးယားပေါ်သတင်းအေဂျင်စီကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုထားတာပါ။စစ်မဖြစ်ချင်ပေမဲ့ရှောင်လွဲလို့မရတဲ့အခြေအနေမှာရောက်နေပြီလို့လည်းပြောဆိုခဲ့ပါတယ်။ညာနဲ့ချီတဲ့စစ်လေယာဉ်တွေပါဝင်တဲ့ဒီသတင်းပတ်တဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လေကြောင်းပူးတွဲစည်းရေးလက်ချက်မှုတစ်စိတ်ပိုင်းဖြစ်အမေရိကန်ကအစ်မြင့် B1B ဘုံးကျဲလေယာဉ်တွေတောင်ကိုရီးယားမှာကိုပြန်တက်လက်ချင်းခဲ့ပြီးနောက်မှာပဲမြောက်ကိုရီးယားရဲ့သတိပေးချက်ထွက်ပေါ်လာခဲ့တာပါ။အမေရိကန်ပြည်ထောင်စုထိရောက်နိုင်တယ်လို့ကြွမ်းကျင်သူတွေယူဆနေတဲ့တိုက်ချင်းပြပတ်ထိန်တဲ့မစ်ဆိုင်းတုံးအသစ်စင်မြောက်ကိုရီးယားကဆန်းသက်ခဲ့ပြီးသတင်းတစ်ပတ်ကြာမှာပဲပူးတွဲစည်းရေးလက်ချက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကတော့နိုင်ငံတကာရဲ့ပိတ်ဆို့တံခါးအရေးယူမှုတွေကိုအန်တုပြီးနောက်ဆုံးချင်းပြလုပ်ခဲ့တဲ့တိုက်ချင်းပြပတ်ထိန်တဲ့မစ်ဆိုင်းတုံးအသစ်ပါဝင်မစ်ဆိုင်းတုံးဆက်တက်မှုတွေနျူကလ িয়ার ဆက်တက်မှုတွေတော်တော်များကိုလှုပ်ဆောင်ခဲ့တာပါ။ကိုရီးယားကျွမ်းဆွယ်မှာတင်းမာမှုတွေကြီးထွားလာတာနဲ့အမျှကုလသမဂ္ဂနိုင်ငံရေးရာအကြီးအကဲ Jeffrey Feldman ကလည်းဒီသတင်းပတ်ထဲမှာပဲချက်ချက်ပါပါဆိုသလိုပြုံရမ်းမျိုးတော်ကိုတွားရောက်ပြီးမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဒုနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။
ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထိခိုက်အောင်လုပ်နေသူတွေအဖြစ်အမေရိကန်ကသတ်မှတ်လိုက်တဲ့သူတွေအပေါ်ပြည်ဝင်ခွင့်ဗီဇာထုတ်မပေးဖို့ကန့်သတ်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကအဓိကအထက်အခံနိုင်ငံရေးပါတီကိုဖျက်သိမ်းလိုက်တာ၊ပါတီခေါင်းဆောင်တွေကိုရွေးကောက်ပွဲနိုင်ငံရေးမှာပါဝင်ခွင့်မပြုတာ၊အထက်အခံခေါင်းဆောင်ကင်ဆိုခါကိုဖမ်းဆီးအကျဉ်းချထားတာ၊အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထိခိုက်စေကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟေတာညူအက်ကမနေ့တုန်းကပဲပြောဆိုပါရယ်ပြည်ဝင်ခွင့်ဗီဇာကန့်သတ်ခံရမဲ့သူတွေကိုထုတ်မပြောပေမဲ့မိသားစုဝင်တွေအပေါ်မှာပါကန့်သတ်မှာဖြစ်ကြောင်းပြောဆိုပါရယ်ရှင်းနှစ်ဇူလိုင်လတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနှစ်ပေါင်းများစွာကမ္ဘောဒီးယားနိုင်ငံကိုအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်းကအတိုက်ခံနိုင်ငံရေးအင်အားစုတွေကိုတည်တည်တသာဖိနှိပ်လာခဲ့တာပါအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုတရားရုံးချုပ်ကစက်တင်ဘာလထဲမှာဖျက်သိမ်းလိုက်သလိုပါတီခေါင်းဆောင်ကင်ဆိုခါကိုလည်းဖမ်းဆီးထောင်ချခဲ့ပါတယ် VOA American အသံ RFA လွတ်လပ်တဲ့အာရှအသံပါဝင်အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့ Radio အစီအစဉ်အတော်များများကိုပိတ်လိုက်သလိုလွတ်လပ်စွာထုတ်ဖော်ပြောဆိုမှုအရက်ဖက်လူမှုအဖွဲ့အစည်းတွေအပေါ်မှာလည်းကန့်သတ်မှုတွေလုပ်ခဲ့ပါတယ်
နီပေါ်နိုင်ငံမှာဒီမိုကရေစီအတွင်းကူးပြောင်းရေးတွေနောက်ဆုံးအကျော်တမိုင်းဝင်ရွေးကောက်ပွဲမှာနီပေါ်နိုင်ငံသားတန်းနဲ့ချီစတင်မဲပေးနေကြပါပြီ။ကိုယ်စား295ဦးပါဝင်တဲ့လွှတ်တော်နဲ့ဒီသံတမန်လွှတ်တော်ခုနှစ်ခုအတွက်ဒုတိယနဲ့နောက်ဆုံးအကြိမ်ဖြစ်ဒီကနေ့ရွေးကောက်ပွဲတွေကျင်းပနေတာပါ။နိုဝင်ဘာ26ရက်နေ့ကနီပေါ်နိုင်ငံမြောက်ပိုင်းဒေသတွေမှာရွေးကောက်ပွဲတွေကျင်းပခဲ့ပြီးနောက်ဒုတိယအကြိမ်ဖြစ်ဒီကနေ့ကျင်းပတဲ့တောင်ပိုင်းဒေသကရွေးကောက်ပွဲမှာတော့မဲဆန္ဒရှင် 12 တန်းလောက်မဲပေးကြမှာဖြစ်ပါတယ်။ဒီရွေးကောက်တင်မြှောက်ခံရတဲ့လွှတ်တော်တွေအနေနဲ့သက်ဆိုင်ရာဒေသတွေကိုအမြင့်ပေးရွေးချယ်ရမှာဖြစ်တယ်လို့ဒေသနာဥပဒေကိုလည်းရေးဆွဲကြရမှာပါလူတို့သိဆုံးပြီးဒါစင်နဲ့ချီတန်ရခဲ့တဲ့ပထမတစ်ချိန်ရွေးကောက်ပွဲမတိုင်ခင်ကသွေးထွက်တန်ရုပ်အချက်ပတ်မှုမျိုးတွေနောက်တစ်ချိန်မချုံအောင်ရည်ရွယ်ပြီးမဲယုံနေမှာထောင်နဲ့ချီတဲ့ရဲတွေစစ်သားတွေကိုလည်းလုံခြုံရေးချထားပါတယ်ရွေးကောက်ပွဲမှာတော့အထက်ကနိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့မော်စီဒွန်ဝါရီသဘောဟောင်းအနေနဲ့အတိုက်ခံကွန်မြူနစ် UML ပါတီတို့အထက်အနိုင်ရကြလိမ့်မယ်လို့လည်းအကဲကတ်တွေခန့်မှန်းနေကြပါတယ်
ဩစတြေးလျနိုင်ငံမှာလိင်တူချင်းလက်ထက်ခွင်ကိုတရားဝင်အတည်ပြုလိုက်ပါပြီ။လိင်တူချင်းလက်ထက်ခွင်ဥပဒေချမ်းကိုအောက်လွှတ်တော်မှဒီကနေ့ဂျာတာပရီနှင့်မဲခွဲဆုံးဖြတ်အတည်ပြုတာပါ။အောက်လွှတ်တော်အမှတ်150မှာကန့်ကွက်သူ4ဦးပဲရှိခဲ့ပါတယ်။အခုလိုအတည်ပြုလိုက်တာကြောင့်လက်ထက်ချင်းကိုအထိပ်ပွဲဖွင့်ဆိုတာကိုတော့အရင်ကအမျိုးသား2ဦးနဲ့အမျိုးသမီး2ဦးပေါင်းစည်းခြင်းဆိုတာကနေလူ2ဦးပေါင်းစည်းခြင်းအဖြစ်ကိုပြောင်းလဲလိုက်ပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာကပါတက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ် NLD အစိုးရလက်ထက်မှာမြန်မာမီဒီယာတွေရဲ့သတင်းရယူနိုင်မှုလွတ်လပ်ခွင့်နှုံးဟာအရင်ဦးသိန်းစိန်အစိုးရလက်ထက်ကတည်းကပိုပြီးခက်ခဲလာတယ်လို့သတင်းသမားတွေကထောက်ပြနေကြပါတယ်သတင်းမီဒီယာလိုလောက်ခွင့်နဲ့ပတ်သက်လို့အစိုးရရဲ့ကူညီပံ့ပိုးမှုအပေါ်မေးခွန်းထုတ်စရာတွေရှိနေသေးပဲလို့သုံးသပ်ကြသလိုလက်ရှိကြုံနေရတဲ့အခက်အခဲတွေကနေအခွင့်အကောင်းတွေရရှိနိုင်မယ်လို့လည်းယုံကြည်နေသူတွေရှိပါတယ်၆ချိန်မြောက်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲကိုကိုတိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတောက်မေခါကတင်ပြပါမယ်
ဒီကနေ့6ကြိမ်မြောက်ကျင်းပတဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲကိုရန်ကုန်မြို့ချက်ထရီယံဟိုတယ်မှာကျင်းပနေချိန်မှာဆွေးနွေးပွဲတက်ရောက်လာတဲ့သတင်းသမားတွေကအခုလိုတင်ပြဆွေးနွေးကြတာဖြစ်ပါတယ်။ဒီလိုကျင်းပတာမှာသတင်းသမားတွေနဲ့သက်ဆိုင်တဲ့သက်ဆိုင်ရာဝန်ကြီးဌာနတစ်ခုဖြစ်တဲ့ပြန်ကြားရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးဖေမြင့်တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး။ဒီအပြင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုလည်းဖိတ်ကြားခဲ့ပေမဲ့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး။ဒီမီဒီယာဖွံ့ဖြိုးရေးဆိုင်ရာဆွေးနွေးပွဲမှာမီဒီယာဖွံ့ဖြိုးရေးကဏ္ဍနဲ့သက်ဆိုင်တဲ့ကဏ္ဍပေါင်းစုံကိုတရက်ခွဲကြာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။လက်ရှိမြန်မာမီဒီယာတွေရဲ့သတင်းရယူနိုင်မှုဟာအရင်အစိုးရလက်ထက်ကထပ်ပိုးပြီးခက်ခဲလာတယ်လို့တင်ပြလာတာတွေရှိသလိုသတင်းရယူနိုင်ခွင့်မှာလည်းအရင်ကထပ်ပိုးခက်ခဲလာတယ်လို့တင်ပြလာတာတွေရှိပါတယ်။လက်တလောသတင်းရယူမှုဘိုင်းနဲ့ပတ်သက်ပြီးသတင်းသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မော်မွန်သတင်းဌာနကကိုစရာလိုင်းကအခုလိုပြောဆိုသွားတာပါ။
အဲ့တော့ဟာငါတို့ယူလိုက်တဲ့အစိုးရပဲငါတို့သတင်းချက်လိုက်ရမယ်လို့ထင်လိုက်တာတက်တက်ဆင်အောင်ဒွဲတယ်ဆိုတော့ကျွန်တော်စတွေ့ရတယ်။ဆိုတော့ဒီရန်ကုန်တိုင်းအစိုးရကနေကျွန်တော်သတင်းရရှိဖို့အရန်ခတ်သွားတယ်။ဒီတိုင်းပဲချို့အော်ဒီဝန်ကြီးဌာနတွေမှာဆိုတဲ့တည်င်းရရှိဖို့ခတ်တယ်။နောက်တစ်ခုကအစိုးရနဲ့ပတ်သက်တဲ့ policy နဲ့ပတ်သက်တဲ့တည်င်းမျိုးတွေပေါ့နော်။အချက်လက်မျိုးတွေကိုဘယ်သူကပေးမလဲပေါ့။ကိုတော်တိုင်းဝန်ကြီးဌာနကပေးမလား State Council Office ကပေးမလား Information Minister ကပေးမလား။နောက်လည်းနေနေရှုပ်ထွေးပြီးလမ်းမပြတ်ဘူးဖြစ်နေတယ်။မေးတိုင်းလဲမရဘူး။ဒီနေ့ပွဲမှာပဲဒီကဒီ Information Minister ကဖိုကပါဆမ်ဖို့ဖိုကမင်းနီစထရီပေါ့။တာဝန်ကြီးသောပုဂ္ဂိုလ်တွေမလာဘူးပေါ့နော်။၆ချိန်ပြောင်းမှာပထမဦးဆုံးမလာတဲ့ပွဲပေါ့ဝင်ကြီးမလာတဲ့ပွဲပေါ့ဆိုတော့ accessory information လောက်ရတော့ခက်လာတယ်ကတ်တတ်မှုမြင်လာရတယ်ဆိုတော့အဲ့ဒါကတော့စိုးရတဲ့လုံရက်ဒီ bad image ပေါ့နော
်ဒါအပြင်အစိုးရကိုဝေဖန်ရေးသားမှုနဲ့ပတ်သက်လို့အစိုးရဘက်ကတရားစွဲဆိုမှုတွေဟာလည်းအရင်အစိုးရလက်ထက်ကထက်ပုံမှုများပြလာတာတွေရှိနေပါတယ်အစိုးရဘက်ကသတင်းရေးသားတာကြောင့်မဟုတ်ပဲတယောစာရေးသားတာနဲ့တင်တရားစွဲဆိုလာမှုတွေလည်းရှိနေပါတယ်အစိုးရကိုတယောစာရေးသားမှုကြောင့်လက်ရှိမှာတရားစွဲဆိုခြင်းခံထားရတဲ့တဝဲတိုင်းသတင်းဌာနကမအေးစင်ကလက်တလောသတင်းရယူမှုနဲ့ပတ်သက်ပြီးအခုလိုပြောပြသွားပါတယ်
ဒီမီဒီယာလွှတ်လပ်ခွင့်ရတယ်ဗျဒီအစိုးရမှာပို့ပြီးတော့ဟိုပြောပိုင်ခွင့်ရှိတယ်ဒီအစိုးရမှာပို့ပြီးတော့မေးလို့ရတယ်ဒီအစိုးရပို့ပြီးပွင့်လင်းဒါမှမဟုတ်အဲ့လိုဆွဲလိုက်ချိန်မှာလေကျွန်တော်တို့အဟန့်တစ်ခုခံတော့တယ်လို့ခံစားရတာပေါ့နော်အဲ့တော့ဟိုဒါကတော့လွှတ်လပ်ဆိုတာရေးသားဖော်ထုတ်ခွင့်ကို ထိပ်ပါလို့ဖြစ်သွားတာလေအာဟိုဝင်ကြီးချုပ်ကတော့သူဘာကြောက်ဆွဲတယ်တော့မသိဘူးဒါပေမဲ့ကျမတို့ကတော့ဒီတယောစာတစ်ခုအနေနဲ့ရေးသားဖို့ထုတ်လိုက်တာပဲဒီစာရေးသူကသူ့ရဲ့ idea သူ့ရဲ့ဒီစိတ်ကူနဲ့သူရေးလိုက်တာပဲဒါပေမဲ့အခုလို့တရားဆွဲလိုက်တဲ့အခါကျတော့အရင်ထက်ကျမတို့ပြန်စဉ်းစားဟာအရင်လောက်တောင်မှမလွတ်လပ်ပါလားဆိုတဲ့ဟာမျိုးပေါ့နော်ကျမတို့အဲ့ဒါမျိုးကိုပြန်ပြီးတော့စဉ်းစားမိတော့တာရှိတယ်ဟုတ်
မီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်တင်ကြားမှုဘိုင်းတွေမှာတာဝန်ယူလှုပ်ဆောင်ပေးနေတဲ့ Internews ဌာနကရန်ကုန်ရုံးတာဝန်ခံမိုက်ကယ်ပန်ကတော့လက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကနေအခွင့်အလမ်းကောင်းတွေကိုရှာဖွေဖို့အခုလိုတိုက်တွန်းသွားခဲ့ပါတယ်
။ကျွန်တော်တို့အနေနဲ့ကတော့အဓိကကတော့ဟိုအတိတ်ကိုမကြည့်ဘဲနဲ့ပေါ့နော်။အနာဂတ်ကိုကြည့်တာကောင်းမှဖြစ်မှာပဲ။အထူးဖြင့်လက်ရှိရောက်နေတဲ့နေရာမှာဆိုရင်စိန်ခေါ်မှုတွေရှိတယ်။အထူးသဖြင့်ပုံနှိပ်မီဒီယာဘက်မှာအခက်အခဲတွေအများကြီးပေါ့နော်။ဒီလွတ်လပ်တဲ့ public media တွေဖြစ်ခဲနေတယ်တိုင်းရင်းသားမီဒီယာတွေအနေနဲ့ရုန်းကန်နေရတဲ့နေပါတွေရှိတယ်ဒါလုံးလုံးဆယ်စင်ကုန်မှုတွေပေါ့လေဒါပေမဲ့တစ်ဖက်မှာကျတော့လည်းခွင်းလန်းလန်းဖြစ်လာတယ်ဥမာ internet ကပို့ပြီးတော့ဟိုထိုးပေါက်လာတယ်နောက်ပြီးတော့ digital platform လိုမျိုးတွေ platform အသစ်တွေဟိုလှုပ်ရှားခွင့်တွေပိုရလာမယ်အဲ့အတွက်ကြောင့်ဒီမြန်မာမီဒီယာတွေအနေနဲ့ဒီစင်ကုန်မှုတွေကိုကြည်ပဲမကြည်ပဲနဲ့ပေါ့လေဒီဆက်ပြီးတော့ဘလို့ခွင်းလန်းနေရအောင်ပုံမလဲဘလို့ထိုးပေါက်ကြော်လောင်းမလဲပေါ့အဲ့လိုမျိုးကြည့်မယ်ဆိုရင်တော့ဟိုရှေ့မှာကြည့်မယ်ဆိုလို့ရှိရင်ဟိုအလားအလာကောင်းတွေလည်းရှိနိုင်ပါလေ
ဒီကနေ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲကိုမနက်ဖြန်မှလည်းဆက်လက်ကျင်းပသွားအောင်မှာဖြစ်ပါတယ်ရှင
် VOA သတင်းတော့မမေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါအခုတော့ရခိုင်အရေးနဲ့ပတ်သက်လို့တင်ပြကြပါမယ်နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ကမြန်မာရင်းညာပြဿနာဟာအန္တရာယ်ရှိတဲ့အခြေအနေသစ်တရက်ဖြစ်လာနေတယ်ဆိုပြီးဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့တင်းချီတဲ့ရိုဟင်ဂျာတွေဌာနေပြန်ရေးကလွယ်လွယ်ကူကူဖြစ်လာမှာမဟုတ်တာကြောင့်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကတ်ဒုက္ခကြီးဖြစ်လာနိုင်တယ်လို့နိုင်ငံဖြတ်ကျော်အကြမ်းဖက်မှုတွေကလည်းပေါ်ပေါက်လာနိုင်တယ်လို့သတိပေးထားပါတယ်။နိုင်ငံတကာနဲ့အနောက်အုပ်စုအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုရဲ့ဆိုးကျိုးထိခိုက်မှုတွေကိုသတိထားဖို့မြန်မာအစိုးရနဲ့ဆက်လက်ထိတွေ့ဆက်ဆံဖို့ကိုလည်းတိုက်တွန်းထားပါတယ်။မတ်သိင်ကြီးထိုက်စူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ရဲ့မြန်မာရိုဟင်ဂျာပြဿနာဟာအန္တရာယ်ရှိတဲ့အခြေအနေသစ်တရက်ဖြစ်လာနေပြီဆိုတဲ့အစီရင်ခံစာကိုဒီကနေ့ထုတ်ပါတယ်။ဒုက္ခသည်ရေအခြေအနေအတွင်းပြည်လည်နိုင်မှာမဟုတ်တာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခက်အခဲကြီးတရက်ဖြစ်လာနိုင်သလိုနိုင်ငံဖြတ်ကျော်အကြမ်းဖက်မှုတွေလည်းဖြစ်လာနိုင်တယ်လို့သတိပေးပါတယ်။အမေရိကန်ပါဝင်အနောက်နိုင်ငံတွေဘက်ကရိုဟင်ဂျာတိမ်းနဲ့ချီထွက်ပြေးရမှုဟာမြန်မာစစ်တပ်ရဲ့အင်အားအလွန်အကျွံသုံးနှိမ်နှင်းမှုကြောင့်လို့ပြောဆိုထားပြီးအထူးသဖြင့်မြန်မာစစ်တပ်အကြီးအကဲတွေကိုပြစ်မှတ်ထားဒဏ်ခတ်ထားတာပါ။ ICG ကတော့ဒဏ်ခတ်ပိတ်ဆို့မှုတွေကတခြားလူနည်းစုတွေအပေါ်အလားတူလုံမလာနိုင်စေဖို့အတွက်အရေးကြီးတဲ့သတင်းစကားဖြစ်နိုင်ပေမယ့်လို့မြန်မာနိုင်ငံတွင်းမှာတော့အပြုသဘောဆောင်အပြောင်းလဲထွက်လာစေမဲ့ပုံမရှိဘူးလို့ထောက်ပြပါတယ်။မြန်မာရေးသုံးသပ်သူတွေနိုင်ငံရေးသမားတွေဘက်ကလည်းဒီသဘောထားကိုလက်ခံထားပါတယ်။မြန်မာရေးသုံးသပ်သူဒေါက်တာရမျိုးသိန်းကအခုလိုပြောပါတယ်
။ဟိုကျွန်တော်တို့နိုင်ငံရဲ့ဒီလက်ရှိပေါ်လီဒီမိုကရေစီအပြောင်းလဲမှာတော့ဒီလက်တလောကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျတဲတွေနဲ့ဆက်ဆက်ပြီးတော့ဒီ targeted sanction တွေကဟိုအလုပ်ဖြစ်နိုင်ချေနည်းတယ်လို့ကျွန်တော်ကတော့မြင်တယ်ဒီလို targeted sanction မျိုးလောက်တာတဲ့ပေါ့လေเนาะကျွန်တော်တို့နိုင်ငံရဲ့လက်ရှိကြုံတွေ့နေရတဲ့အချက်တဲပြဿနာတွေစိန်ခေါ်မှုတွေကိုနိုင်ငံရေးနည်းလမ်းအရเนาะဟိုတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာနိုင်ဖို့အတွက်ကိုနိုင်ငံတကာကဖြစ်ရောက်ရောက်နဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုရင်ပိုအကျိုးရှိမယ်လို့ကျွန်တော်ကတော့မြင်တယ်
ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရပြီးနောက်ပိုင်းမှာတော့အရင်ကစစ်ရှိန်မြင့်ခဲ့တဲ့မြန်မာပြည်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ထိုးစစ်တွေကတော့တိတိတသားရော့ကျသွားတယ်လို့ကချင်နိုင်ငံရေးသမားဒေါက်တာဒူးဂျာကပြောပါတယ်။ရိုဟင်ဂျာအရေးဖြစ်ရှင်းနိုင်ရေးကတော့ညှိနှိုင်းဆွေးနွေးမှုသာဖြစ်တယ်လို့လည်းဒေါက်တာဒူးဂျာကသုံးသပ်ပါတယ်
။ဒီအချက်နဲ့ပူဆူမတော့အခြေအနေပုံပြီးပြည်လည်မှုရှိလာအောင်ဒါဥတည်ရမယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်မလို့ဒီကွန်ဆင်လေးလာရဲ့တော့ဒါပြင်ပါတာဖြစ်ပြပါတာဖြစ်ပြတွေ့ရပြီးကွန်ဆင်လေးလာရဲ့တော့ဦးစားပေးတင်တယ်။ဦးစားပေးပြီးတော့မှဒီနောက်ဆုံးမှတော့ညှိနှိုင်းရေးညှိနှိုင်းဆောင်ရွက်ရေးပေါ့။ဘာမှဆိုလို့ရှိရင်နိုင်ငံတကာကနေပြည်တွင်းကညှိနှိုင်းဆောင်ရွက်တဲ့ပုံစံမျိုးပေါ့။အဲ့ဒါဒါမှမဟုတ်လို့ရှိရင်တော့နိုင်ငံတကာကပုံစံတစ်မျိုးပြည်တွင်းကပုံစံတစ်မျိုးဖြစ်နေလို့ရှိရင်အခြေအနေပိုရှုပ်ထွေးလာနိုင်တယ်လို့ကျွန်တော်မြင်တယ်လေ
ဒါပေမဲ့မြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ဘက်ကတော့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်အလေးထားလာတယ်လို့တော့ဒေါက်တာရမျိုးသိန်းကရှုမြင်ပါတယ
်။လက်ရှိအချိန်မှာမြန်မာအစိုးရရောမြန်မာတပ်မတော်ဟာတော့အရင်ကာလကတည်းကပေါ့လေစီးပွားရေးရဒဏ်ခတ်ပိတ်ဆို့မဲ့အနေအထားတွေဖိအားပေးတဲ့အနေအထားတွေပေါ်မှာပို့ပြီးတော့အလေးထားတယ်လို့ကျွန်တော်ကတော့အဲ့လိုမြင်တယ်။အဲ့တော့နောက်တစ်ခုကတော့ဘာလဲဆိုတော့အရင်ကျွန်တော်တို့တမတော်အစိုးရအဆက်ဆက်နဲ့ပုံစံမတူတာကတော့လက်ရှိအစိုးရကဟိုပြည်သူကနေတိုက်ရိုက်မဲပေးပြီးတော့ရွေးတင်တဲ့သူတွေကနေဖွဲ့ထားတဲ့အစိုးရဖြစ်တဲ့အခါကျတော့အဲ့ဒီအပေါ်မှာတော့အစိုးရအပိုင်းရဲ့ယုံကြည်မှုကတော့နည်းနည်းဟိုမြင့်မားနေတယ်လို့ပြောလို့ရတယ်။နောက်ပြီးတော့အစိုးရအပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုကလည်းမြင့်မားတဲ့အနေအထားမျိုးတော့ရှိတယ်။အဲ့ဒီအခါကျတော့အဲ့ဒီလိုအခြေအနေဖြစ်နေပေမဲ့လည်းပဲပေါ့လေကျွန်တော်အမြင်အဖြစ်ဒီအစိုးရနဲ့တတ်မတော်အနေနဲ့ဒီနိုင်ငံတကာရဲ့ဖိအားပေးမှုတွေအထက်ထပ်ပေးဆို့မှုတွေအပေါ်မှာအရင်အထက်တော့ပို့ပြီးတော့အလေးထားတယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့တစ်ဖက်ကပေါ့လေနိုင်ငံတကာရဲ့ဟိုပူးပေါင်းဆောင်ရွက်နိုင်မှုအပိုင်းနဲ့ဒီမြန်မာအစိုးရမြန်မာတတ်မတော်ရဲ့ဒီဖြည်းဖြည်းရုပ်ရုပ်ကြေကြပြတ်ပြတ်နဲ့ပူးပေါင်းဆောင်ရွက်နိုင်မှုအပိုင်းတွေမှာတော့ဟိုနှစ်ဖက်လုံးမှာအားနည်းချက်တွေရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။
ICC အစင်ခစားတက်မှာတော့ရခိုင်ပြည်နယ်တွင်အာရခန် Rohingya Salvation Army အပေါ်မြန်မာစစ်တပ်ရဲ့နှိမ်နှင်းမှုအတွင်ဘင်္ဂလားဒေ့ရှ်ဘက်ကို Rohingya 63,400ထွက်ပြေးရပြီးကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးဖြစ်ခဲ့ရတယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကနေ Rohingya တွေကိုမောင်းထုတ်လိုက်တာကတော့ပရိပခါကိုပြေးလဲစေမှာမဟုတ်ဘူးလို့လည်းထောက်ပြပါတယ်။ဒီအခြေအနေကြောင့်မြန်မာပြည်တွင်းနိုင်ငံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေကိုပြောင်းလဲသွားစေပြီးအာဆာအဖွဲ့ရဲ့နိုင်ငံဖြတ်ကျော်အကြမ်းဖက်မှုတွေလှုပ်လာနိုင်တာကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့တင်းမာမှုတွေတိုးလာနိုင်တယ်လို့လည်းအစိုးရခန်းစားကဖော်ပြထားပါတယ်ရှင်
။မတ်တင်ခိတိုင်းတင်ပြသွားတာပါ။အခုတော့ရှမ်းပြည်နယ်ကတိုက်ပွဲသတင်းကိုပြောပြပါမယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC နဲ့တောင်ပလောင်တပ်ဖွဲ့ TNL တို့ကြားရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်မှာအင်္ဂါနေ့ညကနေဗုဒ္ဓနေ့မနက်ပိုင်းထိပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့တာပါ။နမ်ဘူမြို့နယ်မိုင်းရင်ကျေးရွာမူရစ်စေဝါတိုက်ဖြတ်ရေးအတွက်ရောက်လာတဲ့ TNL နဲ့နေမြေကန် SSC တို့တိုက်ပွဲဖြစ်ပွားခဲ့တာပါ။ထိုင်းချေဆိုင် VOA သတင်းတော်နိုင်ကွင်းအင်တင်ပြပါမယ်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်မိုင်းရင်ကျေးရွာတွင်မြောက်ပိုင်းရှမ်းပြည်သတ်မတော် SSPP SSC နဲ့တန်းပလောင်တပ်ဖွဲ့ TNL တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့နေမြေကန်မြောက်ပိုင်းရှမ်းပြည်သတ်မတော်ရာရှိတူးကရှမ်းပါဒါနဲ့ခုလိုပြောပါတယ
်။စမ္ဘာခေါရံကောမောင်းခွိုင်းတော်ထူးနူးမောင်းတဲ့ကငါကနေလေကြီးကန်ဆောင်ချက်နေရော
သူပြောသွားတာကတော့ဒီစင်ပါလ9ရက်နေ့ည9နာရီကနေမနေ့ပိုင်းတနာရီသီးသိမ်းမှနေပြီးတော့တိုက်ပွဲနဲ့ချိန်ဖြစ်ပွားခဲ့တယ်။လူဝင်ပါလ9ရက်နေ့ကတည်းက SSPP လှုပ်ရှားနေမြေမိုင်းရင်သေးကို TNL ကဝင်လာပြီးကတည်းကသိမ်းမှမှုကစတင်လာတယ်။ SSPP လှုပ်ရှားနေမြေတဲကို TNL ကတောင်းပြင်းနေဆိုရင်ဆိုတဲ့ဇာတ်ပါရှိတဲ့မူရီစေဝါတိုက်ဖြည့်ရေးပူစရာကြီးတွေစိုက်တူပြီးဝင်ရောက်လှုပ်ရှားလာတယ်။ကျွန်တော်ဘက်ကတော့တမီတဲ့နေတဲ့တိုင်းတိုင်းညီကိုရင်းချင်းမှုတိုက်ပွဲမဖြစ်စေချင်ဘူး။တန်နိုင်တဲ့လောက်ရှောင်းတယ်။နောက်ဆုံးချောင်းမြောက်ပိုင်းမှာသူတို့နေမယ်။ချောင်းတောင်ပိုင်းကိုကျွန်တော်တို့နေမယ်ဆိုပြီးတော့သူတို့ကစပြီးသတ်မှတ်တယ်။နောက်ဆုံးသူတို့ရဲ့သတ်မှတ်ချက်ကိုသူတို့ချိုးဖောက်ပြီးကျွန်တော်တို့ဘက်ကိုကျူးကျော်လာတယ်။ကျွန်တော်တို့စီဥတီလာလို့တိုက်ပွဲဖြစ်ရတာဖြစ်တယ်ဆိုပြီးရှမ်းမာရာနဲ့ပြောဆိုသွားတာပါ။မြောက်ပိုင်းမှာမိတ်သက်ဖွဲ့ဝင်နှူးချာပရမဆုံးအကျင့်တိုက်ပွဲဖြစ်ပွားခဲ့တာပါ။နဖက်တိကမှုအခြေအနေကိုအတိမပြုနိုင်သေးပေမဲ့မိုင်းရင်ကျေးရွာဒေသခံတွေနဲ့ဆက်သွယ်မေးမြန်းချက်ရထိခိုက်မှုမရှိဘူးလို့သတင်းရကြောင်းနမ်ဘူစစ်ဆောင်စခန်းတာဝန်ခံဥအောင်စမ်းမြစ်ကဆိုပါတယ
်မိုင်းရင်အုပ်စုရမှာပါအဲဒီကလူတွေလည်းပြောတာတော့ဒီက9နာရီခွဲကျော်လောက်မှဖြစ်တယ်လို့ပြောတာလေဒီကပိုင်းတက်မတော်နဲ့ TNL တို့ပြောတယ်ဆိုတော့ထိခိုက်မှုကတော့နဖက်တော်မထိခိုက်မှုနဲ့တူတယ်ဘာမှလည်းမကြားဘူးအဲဒီရွာလူတွေလည်းကြည့်တော့လေထိခိုက်မှုမရှိဘူးအဲ့လိုပဲပြောတယ်
ဒီတိုက်ပွဲကြောင့်ရွာသားတွေစိတ်ဘေးသိမ်းရှောင်ရတာမျိုးမရှိဘူးလို့လည်းသူကဆိုပါတယ်။လက်ရှိနမ်ဘူမြို့ထက်ကစိတ်ဘေးရှောင်စခန်းသုံးခုမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL တို့ကြားဖြစ်ပေါ်တဲ့တိုက်ပွဲကြောင့်မန်တုံမြို့နယ်ခြေရွာသား900ကျော်စိတ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေတယ်လို့နမ်ဘူစစ်ဆောင်စခန်းတာဝန်ခံဦးအောင်စမ်းမြစ်ကဆိုပါတယ်
။နမ်ဘူမှာတော့သုံးကံမှာရှိတဲ့950ယောက်ပဲရှိပါသေးတယ်။အဲ့ဒါကဟိုမန်တုံမြို့နယ်ကဲကလူတွေပါ TNL နဲ့ RCF နဲ့ဖြစ်တယ်တို့တပင်းတပင်းနဲ့ချီးကျူးမှုရှိကြတော့ကြောက်မှမနေရဘူးဒီဒီလိုင်းမဆောင်ရတာ
အခုလိုမဟာမိတ်တပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တန်းပလောင်တပ်ဖွဲ့ဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးငင်းချမ်းရေးတည်ဆောက်နေစဲကာလမှာတိုင်းသာလက်လက်ကဖွဲ့တွေချင်းချင်း
สิ่งที่ผู้ที่ไปขายรวยมาพิเศษมุ่งลงตามบ้านเมืองเราปาร์ตี้กองสองเลยพี่ยูบีดีจีซีก็พี่รังสุนยิ่งใหญ่ผู้ใดส่วนหนึ่งก็มันตีตัวมือบ่เว้ยตาลับพี่ก็พี่ว่าเลยที่สั่งน้องว่าผมพิเศษมันพิเศษอะไรก็ชัดเลยตัวเย่เนี่ยเป็นเนี่ยท่ามาเอาชีเช่นเช่นอะไรแบบนั้นมาไอ้โมชินตะคุกจ่อพิเศษเลยไอ้ที่เอาชีเนี่ยก็ชัดเลยพี่เลยพอชีตะคุกลงเนี่ยมันก็ใส่บู
ทีนี้ยังไงชาวล้านมาเรื่องราวยังจะเสียอีกเลยของเสียเอามาแต่รู้ตอนนี้ท่านยังโกงเช่นเช่นว่าปูบิดามาปูบิดามาซีลงเนี่ยไม่อันนี้ท่ามาอะคู่อพยพเยอะก็รอนักพัฒนาพัฒนาเนี่ยมาปุ่นไปขับพิลามาไม่รู้รอพิลเล่ไม่คิดจะเชื่อมูพิคเคยเลยเล่มขนาดนู้นอย่างยาวไปเช่นมีซ้ำรอ
SSBB、SSC呢，他们两个破地安那里头哈，妈妈一破水的皮夹皮，葫芦不地不卡皮破的哈嘞，那面地的苏木一别的那家路来修面那家娃嘞，他们两个破地安那里哈，那他是俺姑娘努巴拉三个傻逼了，下面来庙办地的嘛，他们下面他们罗SSSC呢，大破三等皮破开的喽，那破大破的叫地的看有哪里，是皮都卡在皮，也有个呢真香的家娃嘞。
苗圃下面，咱们罗SSBB、SSC呢，咱们两大块地安那里头哈，有路是挖皮最先进入一块五上嘞，比上树能按耶稣能源搞么的FPNCC范围内批价吧嘞，怎么样？南关也的人比不接批吧嘞。啊，可是台湾水表路都买了一段，王大姐啊，这边的不点价就买嘞。那长沙市库内个沙皮，台南人嘛，七个人六阿个六十五，俺也该弄多面比罗嘛批价。
အမျိုးသားသုံးဝင်ဆိုင်ကော်မတီအစည်းအဝေးကနေပြီးခဲ့တဲ့ရက်ကဆုံးဖြတ်ခဲ့ပါတယ်။လူသမားကိုယ်စားလှယ်တွေလုပ်ငန်းရှင်နဲ့အစိုးရတို့ပူးပေါင်းပြီးလာမယ့်နှစ်ထဲမှာအနေဆုံးလူအားကားကိုအခုလိုတုံ့ပြန်ပေးဖို့ဆုံးဖြတ်ခဲ့တာပါ။ဖီအိုအေဒရီနောက်မအေးမာကတရင်ပေးပို့ပါတယ်။ဟိုင်းအစိုးရကအလုပ်သမားတွေရဲ့အခြေခံလူအားကားလာကြကိုအနေဆုံးဘတ်300လောက်သတ်မှတ်ထားရကနေလာမယ့်2018ခုနှစ ကျွန်တော်တို့ရဲ့ဒီအစည်းအဝေးကိုအနေနဲ့အလုသမားဖွဲ့စည်းတွေကပြီးခဲ့တဲ့ရက်ကပဲသဘောတူဆုံးဖြတ်ခဲ့ကြပါတယ်။အရင်နှစ်တည်တုန်းကတော့အနေဆုံးလောက်အားက360ကနေဒီနှစ်မှာ960ထပ်တိုးတောင်းဆိုခဲ့ပေမဲ့900ကိုင်နှုန်းတွန်းမြင့်ပေးတာဟာလေအလုသမားတွေအတွက်တော့အနည်းငယ်အဆင်ပြေနိုင်တယ်ဆိုပြီးရွှေပြောင်းလောက်သမားအခွင့်အရေးကိုရရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်။
လောကကအနေနဲ့လောကက360ဒီနေ့ပြီးပါလို့ကျွန်တော်တွတ်တောင်းခဲ့တယ်။ဆိုင်လို့သမားတမကရင်နဲ့ကျွန်တော်မြန်မာရှင်းပြောင်းလို့သမားအခွင့်အရေးကိုရတဲ့ပေါင်းသွားတောင်းဆိုခဲ့တယ်။အဲဒီတော့အစိုးရကိုယ်တိုင်လောကက260လောက်ကျွန်တော်တွေ့ရတယ်။360ပါ360ပါ300ဆိုမှတော့အခုဒီနှစ်မှာတော့ကျွန်တော်ကဒီအယယ်လိုရဲ့စီးနင်းဥပဒေကိုကြည့်ပြီးမှဒီတယောက်အလုပ်လုပ်ရင်လူမိသားစုသုံးဦးခန့်စားလို့ရမယ်အနေထားပြရမ
မရတာနဲ့ဆိုင်ရင်တော့ဟိုဒါလောက်သမားအတွက်တည်းမစိုးလို့ပြောမှာပေါ့
မြန်မာနိုင်ငံမှာတော့ဒီအပိုင်းတွင်အနှိမ့်ဆုံးလိုအားကငွေတစ်နှစ်ကို9600ပေးဖို့အတွက်အလုပ်သမားတွေကတောင်းဆိုနေပေမဲ့ဖိအားပေးမှုတွေသာခံရပြီးတောင်းဆိုမှုတွေကတော့ပြည်လည်မှုတွေမရသေးပါဘူးအဲ့ဒီလိုအနေအထားမှာထိုင်းဘက်ကိုထွက်ပြီးအလုပ်လာလုပ်ကြသူတွေများလာတယ်လို့အလုပ်သမားအလုပ်လုပ်ခွင့်တက်တန်းကုန်ပြီးနေရပြောင်းကြသူတွေလည်းနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာပြီးအလုပ်ပြန်လာလုပ်ကြသူတွေများလာတယ်ဆိုပြီးဦးအောင်ကျော်ကဆိုပါတယ
်ခုတော့တရားဝင်ညီညာနေလာကြတော့လည်းကျွန်တော်တွေ့နေရတယ်ကျွန်တော်ဒီမှာဟိုတက်တန်းကုန်သွားတဲ့ဒီမှာပြန်သွားတဲ့ပုံစံကြီးအားလုံးကလည်းခိုင်းနေကမှအတိတ်ကြောင့်ရှိတယ်မြန်မာပြည်ကမှလူအားကနေပန်းနေရတဲ့ကြောင့်အပြစ်ချမ်းမှုလို့ဆိုတဲ့ပုံစံကြီးအားလုံးကတရားဝင်အမှုမပြောင်းဝင်ရတာကိုကျွန်တော်တွေ့နေရသေးတယ်အဲ့တော့ကျွန်တော်ပြည်ကမှလည်းအလုပ်ကိချပန်းနေရတယ်ဝင်ဝင်နေပန်းနေရတဲ့ကြောင့်အလုပ်သမားတွေတော့လာနေဦးမယ်လို့ပဲကျွန်တော်ပြောနေပါတယ်ခင်ဗျာ
အခုလိုလူအားကလစာတွေတိုးပေးခဲ့တယ်လို့နောက်နှစ်တင်မှလည်းတစ်နှစ်လူအားကဘတ်300ကနေ400လောက်ထိတိုးပေးဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်မကြာမီနှစ်ပိုင်းမှာထိုင်းနိုင်ငံရဲ့အခြေခံအလုပ်သမားလစာဟာအချိန်ပိုလူအားကားတွေနဲ့ဆိုရင်ဘတ်ငွေ 16,000 ကျပ်ငွေနဲ့ဆိုရင် 6,900 လောက်ထိရနိုင်ပါတယ်ထိုင်းနိုင်ငံမှာအခြေခံအလုပ်သမားအများစုဟာမြန်မာနိုင်ငံအပါအဝင်ဆင်းရဲတဲ့အင်းနီးနားချင်းနိုင်ငံတွေကနေလာရောက်အလုပ်လုပ်ကိုင်နေကြတာဖြစ်ပြီးများသောအားဖြင့်၅ဆန်းဆက်လေအလုပ်သမားတွေနဲ့ဆက်ချုပ်လုပ်သားတွေအိမ်ပေါ်နဲ့ဆောက်လုပ်ရေးအလုပ်ကျန်းစားတဲ့အလုပ်တွေမှာမြန်မာနိုင်ငံသားအတော်များများဟာအလုပ်လုပ်ကိုင်နေကြတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA ရဲ့ဒီကြာသပတေးနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းဒူမီတာ25kilohertz 11965 line no meter 32 kilohertz 9339 line no meter 58 kilohertz 585တို့အနေနဲ့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
မင်းကမှလုပ်တယ်ဆိုတော့ကျန်အမျိုးသားလုံးအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒါမှပြစ်ပြစ်နဲ့ပြစ်ဆိုင်တဲ့ကိစ္စပေါ့။မင်းကမျိုးမှာပဲလုပ်ဖက်ကြည့်
ဘယ်တိုင်းသားဒေသမှာဘယ်လိုအကန့်အသတ်ခံရမှုတွေရှိနေပါသလဲ။တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားမှာဖြစ်ပါတယ်။အခုတော့ကျမ်းမာရေးကဏ္ဍတင်ဆက်ပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအလှအပဆေးကန်းတွေနဲ့ဒီအရေးပြားပြဿနာတွေအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာအရင်ကအသိမရှိခဲ့တဲ့အလှအပဆေးကန်းတွေအခုများလာပြီးကျမ်းမာရေးအကျိုးဖြစ်စေတာရှိသလိုဘေးရွဲ့ပြဿနာတွေမကြာခဏဖြစ်နေတာလည်းရှိတယ်လို့ကျမ်းမာရေးပညာရှင်တွေကပြောဆိုနေကြပါတယ်ဒီအကြောင်းမြန်မာနိုင်ငံအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့ဒီအလှအပဆေးကန်းတွေနဲ့ဒီအရေးပြားပြဿနာတွေဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာဘယ်လိုအနေအထားရှိလဲဆရာကြီ
းဒီအလှပကူတာတွေအရေးပြားအလှပကူတဲ့ဆေးကန်းတွေကလည်းဒီတော့အသိမရှိနေမယ်ခုနောက်ပိုင်းဆိုအရန်ပေါ်လာတာပေါ့နော်သူပြင်ရန်ကုန်မှာဆိုတော်တော်များပါတယ်ကုလေကုသကြတွေကုသကောင်းတာတွေလည်းရှိသလိုပြဿနာဖြစ်တာတွေဒီလိုစူးစူးဖြစ်တာတွေလည်းမကြာခဏကြားရတယ်ဟိုတလောစီအားဆိုရင်သတင်းစာစံတော်ချိန်သတင်းစာထင်တယ်သတင်းစာတစ်ခုမှာအလှပဆေးကန်းတစ်ခုကိုဒီ celebrity တယောက်ပေါ့နော်မိမကြီးတယောက်ကတရားဆွဲတဲ့အကြောင်းလေးပါလာတယ်အဲ့ဒါဖတ်ရတယ်ပြီးတော့အခုလောလောလတ်လတ်ပဲသိနေကြပြီမယ်ဒီတပတ်နှစ်ပတ်ပတ်ဝန်းကျင်မှာအလှပဆေးကန်းတစ်ခုမှာပဲကျောင်းမလေးတယောက်ကပူးတောင်းမှုခံယူပြီးတော့ပြဿနာဖြစ်တာအဲ့ဒါကိုလည်းလူမှုကွန်ရက်မှာတင်တာတွေပြန်ရှင်းတာတွေတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြဿနာတွေဖြစ်နေတယ်ဆိုတော့ဒီအလှပဆေးကန်းဒီမှာဒီပြည်လို့ပြည်တဲ့သဘောတဘာဝလေးနဲ့ဘလို့ရေပြားပြဿနာမျိုးတွေကျင်းရတယ်ဆိုတာကိုနည်းနည်းစပြီးတော့ရှင်းပြပေးပါလားဆရာကြီ
း။လမ်းပါဆီကန်းဆိုတာကခြုံပြောတာပေါ့နော်။အဲ့မှာမှကုသမှုတွေကအများကြီးရှိတယ်။အဲအဓိကတော့အသက်အရွယ်ရဝမင်းလာတာကိုပြန်ပြီးတော့နှုတ်ပြောင်းကုသကြတာပေါ့။ဆေးလင်းကြီးကုသတာတွေပါတယ်။တောက်ဆေးလင်းကြီးတွေပြီးပြီးကုသတာပါတယ်။နောက်ဆက်တည်နေကုသတာတွေလည်းပါတယ်။နောက်ဆေးထိုးတာတွေလည်းပါတယ
်။ဟုတ်ကဲ့ဆရာ။အခုဒီနောက်ဆုံးပေါ့နော်ဒီဆရာအောင်မတူဖြစ်သွားတဲ့ဒီရေပြားပြဿနာလေးအကြောင်းရောနည်းနည်းရှင်းပြပေးပါလားဆရာကြီးဘာကြောင့်အခုလိုဖြစ်ရလဲပေါ့နော
်ကျွန်တော်ဖန်တီးရသလောက်တော့ဆရာအောင်မလေးတရားသူ့ရဲ့အတိလာဘစီကန်တခုမှရန်ကုန်မြို့မှာပဲအဲတိလဲတိနေတယ်ဆိုတော့လာကုပါဆိုတော့သူသွားတယ်သွားတော့ဆရာအောင်ကကင်မီကယ်ပြီးလို့ခေါ်တဲ့ဆေးလိမ့်ပြီးတော့ကုသမှုတခုကိုလုပ်ပေးလိုက်တယ်ဒါနဲ့အကမ်းမသိတဲ့အခါကျတော့အဲ့မှာနောက်ဆက်တဲ့ပြဿနာဖြစ်ပြီးတော့သူ့မျက်နှာတခုလုံးဖူးယောင်လာတယ်ဒီထွက်တယ်အဖတ်ဒီကွာတယ်နေအောင်မခံနိုင်ဘူးပူလောင်နေတယ်ဆက်ပြင်းပြင်းဖြစ်နေတယ်နေရခံရခဲ့တယ်ပြီးရင်ယူမဲရီဆွဲပြီးကြံနေတယ်ဆိုပြောသူကနေ့စဉ်နေ့စဉ် Facebook လူမှုကွန်ရက်မှာကြီးသူကတင်တယ်တင်တဲ့ဥစ္စာကိုလည်းပြန်လဲဝင်ရတဲ့လူတွေလည်းတော်များတွေ့တယ်အဲ့ဒီမှာမှ comment တွေပြီးတဲ့အခါမှာဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ်ကြီးကုသတဲ့နေရာမကောင်းတဲ့ဥစ္စာဘာဖြစ်လို့လောက်တာလဲဆိုပြီးတော့ဒီကုသမှုကိုလာပြီးတော့မကောင်းဆိုပြီးဝေဖန်ရှုံ့ကြတဲ့ဥစ္စာတွေလည်းတွေ့ရအမှန်တော့ကုသမှုကမကောင်းတာမဟုတ်ဘူးဗျကုသမှုကကောင်းတယ်ဒါအကြောင်းအကြောင်းကြောင့်ပြဿနာဖြစ်သွားတာကြီးရှိတော့လीမထင်လဲတွေ့ကြတော့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘလိုမျိုးအခြားအကြောင်းအကြောင်းကြောင့်တွေကြောင့်ဖြစ်နိုင်ခြေရှိလဲဆရာကြီ
းတကယ်တကယ်တော့ဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ်ပြီးတော့ကုသတဲ့နေရာဒီအလှမဆိုင်ရာကုသမှုကုထုံးတစ်ခုပါအခုမှပေါ်လာတယ်မဟုတ်ပေါ်လာတယ်နှစ်10နဲ့ချီချီကြာနေပြီနှစ်30 40အဲ့ဒီလောက်အထိကိုကြာနေပြီပြောတကယ်တကယ်လေကောင်းတဲ့ကုသမှုဖြစ်တဲ့အတွက်ဘလားပါဆိုင်ကကုသမှုတွေမှာ များဆုံးကုသမှုတော့မှပြောလို့ရတယ်။သူကဘာကြိုးကျေးဇူးတွေရလဲဆိုရင်နေအောင်ကြောင်အသားကြီးပြည့်စုံနေတာကြီးပြန်ပြီးတော့ကောင်းတယ်။အဲ့ဒါကိုအခုကျတော့ဒီနေရာမှာပြဿနာဖြစ်သွားတော့ပေါ့နော်။ပြဿနာဖြစ်တာဒီလိုမျိုးဖြစ်နိုင်လဲဆိုစဉ်းစားတဲ့အခါကျတော့ဘယ်ကုသမှုမဆိုဒါကကောင်းတာရှိသလိုဆိုးတာတွေဖြစ်နိုင်တယ်ပေါ့နော်။လူတွေဒီကံကံပြီးတော့ခေါ်ပြီးနေလို့တာတားမြူတဲ့လူတွေနားမဲတဲ့လူတွေမှာနောက်ဆက်တွဲပြဿနာပူဖြစ်တတ်တယ်အခုဖြစ်တဲ့ဆံဝမကြီးကလည်းတားခတ်မြူညောအဲ့တော့ဖြစ်နိုင်တဲ့ point ကတော့မျိုးစုံပဲလူသားကြီးကစဉ်စဉ်ဖြစ်တဲ့ထိခိုက်ရှာလို့တဲ့အသားကြီးဖြစ်တဲ့လူလည်းဖြစ်နိုင်တယ်ဒါမှမဟုတ်သုံးလိုက်တဲ့ဆီကလည်းရံပြင်းတဲ့ဟာမျိုးလည်းဖြစ်နိုင်တယ်ဒါမှမဟုတ်ထားမဲ့အချိန်ထက်ကိုလွန်ပြီးတော့ထားမိသွားတာလည်းဖြစ်နိုင်တယ်ဒါမှမဟုတ်လေဟိုမလုတ်ခင်လုတ်ပြီးမှကြိုတင်ပြင်ဆင်ရမယ့်ဟာတွေလုတ်ပြီးရဲ့အခါကျရင်မှားချရမယ့်ဥစ္စာတွေအဲ့ဥစ္စာတွေမှလည်းဟိုလွဲသွားတာတွေလည်းဖြစ်နိုင်တယ်
ဟုတ်ကဲ့ဆရာကြီးအခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့အတွက်ဆရာကြီးဒီစေကန်းတွေရောလူနာတွေရောပေါ့နော်ဘယ်လိုမျိုးဆောင်ရွက်ရှောင်ရံတွေကိုသတိပြုတယ်လဲဆရာကြီ
းလူနာအနေနဲ့ကတော့ကိုယ့်ကိုယ့်မဲ့ဆောင်ဝါအကျဉ်းချုပ်မှုရှိနေရှိအတွေ့အကြုံရှိနေရှိလုပ်နေကြဟုတ်မဟုတ်အဲ့ဒါတွေကိုတော့နှုတ်အားဖြင့်ဖြစ်စေတခြားပြစင်စကားနဲ့ဖြစ်စေသိပြီးတော့ဟုတ်လို့ရတော့ရွေးချယ်နိုင်ရင်တော့ကောင်းတာပေါ့နော်အဲဒီကုသမှုမှာမျိုးဆိုရင်တော့ဆရာဝန်ပူကြီးရေးကြည့်ရဗျကိုကုသမဲ့လူကဒီအသားကြီးပုံစံလေးဟိုကျွန်တော်တို့ရေးပြဆရာဝန်နေဆိုရင်ကြည့်တယ်ဒီရဲ့အသားကြီးပုံစံတွေကမတူဘူးကုသမှုရေတုံ့ပြန်မှုရေမတူဘူးဟာယောဘဒီအလယ်ပိုင်းပေါ့နော်အဲကအသားကြီးတွေဒီရဲ့အသားပုံစံမျိုးကတမျိုးကျွန်တော်တို့ရှေ့တောင်အရှာဒီမျိုးတွေပေါ့နော်ဖိလစ်ပင်းတို့ထိုင်းတို့မြန်မာလူတို့မျိုးလူရဲ့အသားရည်ပုံစံတမျိုးအဲအဲ့ဒါ၄ကိုကောင်းကောင်းသိထားရမယ်နောက်တစ်ခါအဲ့လိုအသားရည်ပုံစံမှာမှ sensitive တဲ့အသားရည်လားနောက်ဉာဏ်နာမှာတချို့ပြဿနာတွေဖြစ်နေလားအနာတွေကောင်းနေလားတခုခုရှိနေလားနေလောင်နေလားအဲ့အဲ့လိုမျိုးတွေကိုလည်းဆရာကကောင်းကောင်းသိထားတင်တာပေါ့နော်နောက်ဘယ်လိုစီးမျိုးကိုယူမှလဲဒီပြင်ရင်လုပ်တယ်ဆိုတာစီးတွေကအများကြီးစီးတစ်ခုချင်းမှလဲ percentage အပြင်းပြောင်းရတယ်အများကြီးအဲ့တော့ဘယ်လိုစီးကိုယူမှလဲဘယ်လိုပြန်အောင်ရေးမှလည်းနောက်တစ်ခါဒီပြည်တွင်လုပ်တယ်ဆိုတာအပြော့အလေအပြင်အကြီးကားလေးကိုနည်းနည်းစိတ်ဝင်ထိုးပေါက်တဲ့အပြော့အလေအပြင်မျိုးစုံကြီးတယ်အဲ့တော့ဘယ်လောက်နည်းနည်းသွားမှလဲပြင်ချိန်မှရက်မှလဲနောက်တစ်ခါမလုပ်ခင်လုပ်ပြီးမှဘာလို့မှမလဲနောက်ကိုယ့်ရဲ့လူနာရဲ့ဒီလူနေမှုပုံစံလိုက်ဘယ်လိုကုသမှုပုံစံချမလဲဆိုတဲ့အချက်တွေကအရင်ရေးကြည့်တယ်အဲ့ဟာတွေမှာချုပ်ရင်းမှုတစ်ခုခုမှဖြစ်စီဟို၃-၄ခုမှဖြစ်စီချုပ်ရင်းသွားတဲ့အခါကျရင်နောက်ဆက်တဲ့ပြဿနာဖြစ်စီကျောင်းမြမပြားလူတွေကအသားညူတဲ့လူတွေများတယ်လေဒီပြည်နယ်မှာပတ်သက်ရင်သူကနောက်ဆက်တဲ့ကြံစည်တာဒီကြံစည်တာလေးဖြစ်တယ
်ဟုတ်ကဲ့ဆရာဥလိုဒီအလှပစေကန်းတင်တဲ့အရေးပြားပြဿနာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အရေးကြီးတာလေဖိနေအတွေ့အကြုံနဲ့တကယ်ကုသတတ်တဲ့လူဖြစ်ဖို့ဆိုတာလေအရေးကြီးပါတယ်ကုပြင်းနေတာကကျွန်တော်တွေ့နေရတာပေါ့နော်သူချင်းဆောင်းအောင်ပြီးလာမကြသေးတဲ့ဆောင်းအောင်ငယ်တွေဖွင့်လာများပါတယ်သူတို့ကတကယ်ပြင်မှာတင်တာဘလောက်တက်ခဲ့လဲမသိဘူးပေါ့နော်ဒါလောက်ပြင်ပြင်မယ်အလအနေငယ်ပြင်ပြင်မယ်ပြီးရနေစီကန်းဖွင့်နေလို့ရဆိုရင်အတိတ်ကြောင့်အစကားပြောတယ်လीနောက်တန်းတစ်ခါနိုင်ငံတော်အနေနဲ့လေစနီးတကျဒီရုပ်ထုချင်းကျမ်းမာရေးဝန်ကြီးဌာနအနေနဲ့ပေါ့နော်နိုင်ငံချပြီးတာအစစနီးတကျလေးကျမ်းမာပြီးတော့လုပ်ပြီးနေလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးအောင်ခင်ရဲ့ကျမ်းမာရေးကဏ္ဍအပြီးမှာကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။မဘာသာခေါ်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဟာနိုင်ငံသားမီဒီယာတွေကရေးနေသလိုနိုင်ငံရေးအဖွဲ့မဟုတ်ပဲပြည်သူအကျိုးဆောင်အဖွဲ့သားဖြစ်ကြောင်းသုံးသပ်ထားတဲ့အစိုးရခံစားနဲ့ပတ်သက်လို့ဦးအောင်ခင်ကတင်ပြထားပါတယ်။
လုံခဲ့တဲ့ဩဂုတ်လကမွတ်စလင်အကြမ်းဖက်အုပ်စုရခိုင်ပြည်နယ်မြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရာဟာအခုတည်းကခရဲရိုက်နေတော့မှာပဲဒီပဋိပက္ခကိုအကြောင်းပြုပြီးဗုဒ္ဓဘာသာအမျိုးသားဝါဒီတွေကလည်းအသွင်အမျိုးမျိုးနဲ့လှုပ်ရှားလာကြပါတယ်ရတအစိုးရဖွဲ့စည်းခြင်းကစပြီးဗုဒ္ဓဘာသာအမျိုးသားရေးနဲ့မွတ်စလင်ဆန့်ကျင်ရေးပေါ်ထွက်လာပါတယ်ဒီအထက်မှာလူထုထောက်ခံမှုအရာဆုံးဟာမဘာသာခေါ်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဖြစ်ပါတယ်ဗုဒ္ဓဘာသာဟာအန္တရာယ်ကြုံတွေ့နေရတယ်လို့ဗုဒ္ဓဘာသာဝင်အတော်များများကယုံကြည်နေကြပါတယ်။ဒါကြောင့်မဘာသာအဖွဲ့ဟာဗုဒ္ဓဘာသာကာကွယ်ရေးမြင့်တင်ရေးနဲ့ လူမှုဝန်ဆောင်လုပ်ငန်းတွေကိုအာရုံပြုဆောင်ရွက်ရမယ်လို့ထောက်ခံအားပေးသူတွေကယူဆပါတယ်။ဒါပေမဲ့ပါတီနိုင်ငံရေးမှာပါဝင်သင့်သလားဆိုတာကိုတော့မဘာသာအဖွဲ့ထဲမှာတောင်းအငင်းပွားနေရပါတယ်။မဘာသာနဲ့အခြားအမျိုးသားရေးဝါဒီတွေအကြောင်းသိရှိနားလည်ဖို့လိုအပ်တယ်လို့ ICG ကို International Crisis Group ကယူဆတဲ့အတွက်ဗုဒ္ဓဘာသာနဲ့အစိုးရအာဏာ Buddhism and State Power ဆိုတဲ့35မျက်နှာစာတမ်းလွန်ခဲ့တဲ့စက်တင်ဘာလကထုတ်ဝေလိုက်ပါတယ
်။ပြည်တွင်းမှာ6လလောက်တွေးဆမေးမြန်းမှုနဲ့ကွင်းစင်းသုတေသနလုပ်ပြီးမှရေးတဲ့စာတမ်းလို့ဆိုပါတယ်။ဗုဒ္ဓဘာသာအမျိုးသားရေးလှုပ်ရှားမှုပေါ်ပေါက်လာတဲ့သမိုင်းကြောင်းကစပြီးမဘာသာပေါ်ထွက်လာပုံလူကြိုက်များလာပုံအစိုးရရဲ့တုံ့ပြန်ပုံစတာတွေကိုအခန်း6ခန်းခွဲပြီးတင်ပြထားပါတယ်။ရှင်ဘီယင်ဟာတန်ခါဒါယကဖြစ်လို့မင်းနဲ့တန်ကအပြန်အလှန်ထိန်းကျောင်းတဲ့ရှေ့အစဉ်လာအရနိုင်ငံရေးမှာတန်ကပါဝင်ခဲ့ပါတယ်။ဒါပေမဲ့အင်္ဂလိပ်ကိုလိုနီအစိုးရဟာသာသနာဒါယကမလုပ်ခဲ့ပါဘူး။အင်္ဂလိပ်ခေါ်လာတဲ့အိန္ဒိယပြည်သားကြီးစိုးတာကိုဆန့်ကျင်တဲ့ကလားဘမာအဒီကယုံကနေမွတ်စလင်ဆန့်ကျင်ရေးဘာသာရေးလှုပ်ရှားမှုပေါ်ထွက်လာပါတယ်။ကိုလိုနီခေတ်မှာဘာသာရေးပညာပေးလှုပ်ရှားမှုလုပ်တယ်လို့မဘာသာကလည်းဓမ္မကျောင်းတွေဖွင့်ပြီးဗုဒ္ဓဘာသာကိုမြင့်တင်ပါတယ
်။အင်္ဂလိပ်ခေတ်ကဘာသာရေးနဲ့လူမှုပညာပေးလုပ်ငန်းတွေဟာကိုလိုနီဆန့်ကျင်ရေးလှုပ်ရှားမှုဖြစ်ပါတယ်။ YMBA ကဗုဒ္ဓဘာသာလူငယ်အသင်းရဲ့ဦးတည်ချက်ဟာဗုဒ္ဓဘာသာယဉ်ကျေးမှုကိုထိန်းသိမ်းဖို့ဖြစ်ပါတယ်။ဒါကြောင့်ဗုဒ္ဓဘာသာအတွေးအခေါ်ကိုအခြေခံပြီးသင်ကြားပို့ချဖို့သာအဓိကထားပါတယ်။လူလိုက်ရေးရတော့လေဗုဒ္ဓဘာသာမြန်မာကိုဆက်ပြီးဦးစားပေးတဲ့အတွက်တိုင်းရင်းသားနဲ့ဆက်ဆံရေးအဆင်မပြေဖြစ်ရတယ်လို့ဆိုပါတယ်2008အခြေခံဥပဒေကတော့ခရစ်ယာန်အစ္စလာမ်ဟိန္ဒူစတဲ့ဘာသာတွေကိုလည်းအတိအမှတ်ပြုပါတယ်ဒါပေမဲ့လွတ်လပ်ရေးရကတဲ့ကဖွဲ့စည်းခဲ့တဲ့သာသနာရေးဝန်ကြီးဌာနဟာဗုဒ္ဓဘာသာအရေးကိစ္စနဲ့သာသက်ဆိုင်ပါတယ်2017မှာနိုင်ငံရေးအသွင်ပြောင်းတဲ့အခါဗုဒ္ဓဘာသာအမျိုးသားဝါဒီတွေမွတ်စလင်ဆန့်ကျင်ရေးလှုပ်လာပါတယ်
ထိုင်းနိုင်ငံတောင်ပိုင်းမှာဗုဒ္ဓဘာသာနဲ့မွတ်စလင်စစ်သွေးကြွတွေလက်နက်ကင်ပိဋိပတ်ခဖြစ်တာကိုမြန်မာပြည်မှာလည်းသဘောပေါက်နေပုံရပါတယ်ဗုဒ္ဓဘာသာကိုအစ္စလာမ်ကအန္တရာယ်ပြုနေပြီလို့ယုံကြည်ကြပါတယ်ဗုဒ္ဓဘာသာဟာငြိမ်းချမ်းပြီးဘာသာပြောင်းအောင်မဆွဲဆောင်တဲ့အတွက်ကိုယ့်ဘက်ကပါအောင်နှီးမျိုးစုံသုံးတဲ့ဘာသာတွေကတိမ့်သွင်းတာကိုခံရမယ်လို့ယူဆနေကြပါတယ်အစ္စလာမ်ဥယျာဉ်များလာရင်အစ္စလာမ်ဥပဒေကိုတောင်းဆိုတတ်တာမို့အခြားဘာသာကိုခွင့်ပြုတဲ့ဗုဒ္ဓဘာသာဟာဆုံးရှုံးနစ်နာမယ်လို့ယုံကြည်နေကြပါတယ်။မွတ်စလင်ဆန့်ကျင်တဲ့ဘုန်းကြီးတွေထဲမှာဥဝီရတုနဲ့ဥဝီမလဟာထင်ရှားပါတယ်။ဥဝီရတုဟာ2003ခုနှစ်မှာထောင်ကျပြီး2017မှာပြန်လွတ်လာပါတယ်။ဥဝီရတုရဲ့969လှုပ်ရှားမှုကို2013မှာမဟာနတန်ခမဟာနာယကအဖွဲ့ကပိတ်ပင်လိုက်ပါတယ်။
969တန်ခါအုပ်စုဟာမဟာနာရဲ့အမိန့်ကိုရောမဟာနာကိုရောလက်မခံဘဲတဆင့်တိုးပြီးမဘာသာအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကို2013မှာတည်ထောင်ပါတယ်။မန္တလေးမှာလည်းမဘာသာရှိလာပြီးဘုန်းကြီးတွေမခဘဲအယတ္တအယတ္တတွေပါဝင်ခွင့်ပြုပါတယ်။အင်းအားကောင်းလာတဲ့မဘာသာဟာ1900ဘာသာကူးပြောင်းမှုဥပဒေ2လက်ထပ်ထိမ်းမြှားမှုဥပဒေ3လူဦးရေထိန်းချုပ်မှုဥပဒေနဲ့4တယ်လင်ဒီမင်းအစနဲ့ဥပဒေစတဲ့ဥပဒေ၄ရပ်ကိုလွှတ်တော်ကပြတ်ထောင်းအောင်စွမ်းဆောင်နိုင်ခဲ့ပါတယ်။တကယ်တော့မဘာသာမှာတန်ခါတင်ပါဝင်တာမဟုတ်ပါဘူး။ဗုဒ္ဓဘာသာကိုကာဝယ်ဖို့နဲ့မြင့်တင်ဖို့ရဟန်းနဲ့ပြည်သူလက်တွဲလောက်ကိုင်းတဲ့အုပ်စုဖြစ်ပါလေ။ဒီပမီဒီယာတွေမှာနိုင်ငံရေးအဖွဲ့အဖြစ်ပေါ်ပြလေရှိပေမဲ့မဘာသာဟာလူမှုရေး၊ကေဆေရေး၊ပညာရေး၊ဥပဒေရေးရာနဲ့ယဉ်ကျေးမှုနယ်ပယ်မှာလှုပ်ရှားတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်မဟာနာသံဃာအဖွဲ့ရဲ့ဆွတ်ဖက်မှုဟာအရာထင်မှာမဟုတ်ဘူးလို့ဆိုပါတယ်မဘာသာဟာနိုင်ငံရေးအာဏာလိုချင်သူမဟုတ်ပဲမိမိလုပ်ငန်းအောင်မြင်ဖို့အတွက်ဩစာရှိချင်သူတာဖြစ်ပါတယ်မဘာသာရဲ့ပြည်သူအကျိုးပြုလုပ်ငန်းနဲ့ထောက်ခံအားပေးသူတွေအကြောင်းကိုမသိဘဲအရေးယူနေတာတွေဟာအချင်းနီးတာဖြစ်ကြောင်း International Crisis Group ကသုံးသပ်ထားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်သစ်ကိုကူပြောင်းမှုသတင်းပတ်အနည်းငယ်ပဲကျန်မာတော့တယ်ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ငန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်နေ့ဟောင်းမှာခြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲတော်ရရှင်တွေကိုဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဗီအိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဗီအိုတိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုထိုင်းချီဆိုင် BNN ဝိုင်းတော်သားတွေကတင်ဆက်မှာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ဘက်မှာတအန်းပလောင်တပ်ဖွဲ့ TNL နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားပထမဆုံးကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ဒေသခံ 1,500 ကျော်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုတာနဲ့လင်းခေမြို့နယ်မှာရှမ်းလူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ပြုတဲ့အပေါ်ရှမ်းနိုင်ငံရေးအင်အားစုတွေရဲ့အမြင်သဘောထားတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မုံရင်အုပ်စုမှာတအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီဇင်ဘာလ5ရက်ည9:00ကနေမနက်7:00အထိTNLA နဲ့ SSPP တို့အကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့က SSPP လှုပ်ရှားနယ်မြေထဲကို TNLA ကပလောင်ပြည်နယ်မွေးရစေးဝါတိုက်ဖြတ်ရေးဆိုပြီးဝင်ရောက်စိုင်းပုတ်စိုက်ထူခဲ့တဲ့အချိန်ကစပြီးနှစ်ဖက်တင်းမာမှုတွေစတင်ခဲ့တယ်လို့ SSPP SSA ဘက်ကပြောဆိုပါတယ်တိုက်ပွဲမှာနှစ်ဖက်ထိခိုက်ဒဏ်ရာရမှုအနည်းငယ်ရှိခဲ့ပြီး TNLA ဘက်က2ဦးကျဆုံးခဲ့တယ်လို့ SSPP SSA ပြန်ကြားရေးအရာရှိကပြောပါတယ် TNLA နဲ့ SSPP SSA တို့ဟာဝတ်တပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ FPNCCFPNCC ထဲမှာပါဝင်ထားပြီးတော့ NCA စာချုပ်ကိုလက်မှတ်ရေးထိုးဖို့လက်မခံပဲနိုင်ငံရေးတက်ရိုက်ဆွေးနွေးရေးအတွက်နီလန်အသည့်ရှာနေတဲ့အဖွဲ့ဖြစ်ပါတယ်
။ချင်းမြင့်နယ်ပလောဝမြို့နယ်အိန္ဒိယမြန်မာနယ်စပ်ဒေသဘက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တစ်ဖက်အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာတစ်နေ့ဆက်တစ်နေ့တိုးလာနေပါတယ်။မီဆိုရန်ပြည်နယ်တောင်ပိုင်းလုံတလိုင်းခရိုင်အုတ်ချုံရွေးရဲပြောဆိုချက်အရဒီဇင်ဘာလ3ပိုင်းထိဒုက္ခသည်1600ကျော်ထိတိုးပွားလာနေတယ်လို့ပြောဆိုပါတယ်။တိုက်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာလုံတလိုင်းခရိုင်အိန္ဒိယမြန်မာနယ်စပ်နီးကျေးရွာ၄ရွာမှာခိုးလုံနေရပြီးမီဆိုရန်ပြည်နယ်ဆိုရအနေနဲ့ရာယီဒုက္ခသည်စခန်းတွေဖွင့်လိုက်ပြီးလိုအပ်တဲ့ကူညီတွေကိုထောက်ပံ့ပေးနေပါတယ်။ဒုက္ခသည်များစုဟာပလဲဝါမြို့နယ်တွင်နေထိုင်တဲ့ရခိုင်တိုင်းဒေသတွေဖြစ်ကြပြီးခူမီချင်းလူမျိုးတွေလည်းပါဝင်နေပါတယ်။
ရခိုင်မျိုးသားပါတီ ANP ကပါတီဗဟိုအလုံမှုဆောင်တဦးလည်းဖြစ်အတွင်ရေးမှူးအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးကျော်စောဦးဟာဗဟိုကော်မတီဝင်နဲ့ပါတီဝင်အဖြစ်ကနှုတ်ထွက်ခွင့်ကိုဒီဇင်ဘာလ4ရက်နေ့ကဗဟိုဌာနချုပ်ကိုစတင်ခဲ့ပါတယ်။ရခိုင်မျိုးသားအကျိုးစီးပွားနဲ့ညီညွတ်မှုကိုဦးမတီတဲ့အပြုတ်မှုများကိုကြုံတွေ့ခဲ့ရတယ်လို့ပါတီကသတ်မှတ်ထားသူပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဖြစ်အရွေးချယ်မခံရခြင်းအပါအဝင်စစ်တွေမြို့နယ်ပါတီအင်အားစုနှစ်စုကွဲပြားသွားရတဲ့လှုပ်ဆောင်ချက်တွေဟာပြုတ်ပြင်လို့မရတဲ့အချက်ပေးခေါင်းလောင်းတံတွေဖြစ်နေတယ်လို့သူ့ရဲ့နှုတ်ထွက်ခွင့်စာမှာဖော်ပြထားပါတယ် ဥကျော်စောဦးဟာစစ်တွင်မြို့နယ်အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်တတိပုဂ္ဂလအဖြစ်အရွေးချယ်ခံရပြီးနောက်ရခိုင်မျိုးသားပါတီနယ်ပူးပေါင်းလာခဲ့သူဖြစ်တယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာတင်ပြီးတပတ်အတွင်းမှာဒုတိယမြောက်နှုတ်ထွက်စာတင်တဲ့ပါတီခေါင်းဆောင်တဦးလည်းဖြစ်ပါတယ်။
အခုလိုပါတီထိပ်ပိုင်းခေါင်းဆောင်တို့ချို့နှုတ်ထွက်စာတင်ထားပေမဲ့နှုတ်ထွက်ခွင့်ပြုမပြုဆိုတာကိုတော့လာမယ့်ဇန်နဝါရီလပထမပတ်မှာကျင်းပမယ်ပါတီ ဆိုပါဦးကြီးဟာမြန်မာနိုင်ငံလွတ်လပ်ရေးရအောင်နဲ့ပြည်တော်စုတိုင်းသားကိုစားပြုခေါင်းဆောင်မဟုတ်တဲ့အတွက်အစိုးရနဲ့တတ်မတော်ကစိုက်သူခွင့်မပေးတာဖြစ်ပြီးမဖြစ်မနေစိုက်သူချင်ပါရဲ့ကအန်ယူသင်းချုပ်နယ်မြေ၄ဘွားစခန်းမှာစိုက်သူရမယ်လို့နိုဝင်ဘာ29ရက်ရက်စွဲနဲ့ကျင်းပရေးကော်မတီဆန်ကရင်ပြည်နယ်
မွန်ပြည်နယ်မုတုံမြို့မှာရှိတဲ့ရပါဝဲတိုင်းစက်ယုံတွေကိုပြည်သူတွေနဲ့ဝေးရကိုပြောင်းရွှေ့ဖို့မဖြစ်နိုင်တယ်လို့တကယ်လို့ရေဆိုးရင်ညှစ်ထုတ်လို့မကြောင်းတခြားနေရာကိုပြောင်းရွှေ့မယ်ဆိုရင်တဘာဝက်ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုရှိမှဖြစ်တဲ့အတွက်အခုရှိတဲ့နေရာမှာစနစ်တကျပြန်လည်ပြုတ်ပြင်တာကပိုပြီးထိရောက်မှုရှိတယ်လို့ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်အထမပုံမှန်အစ Yago, Bianchi Bepo, a lay net tight don't ha down a sogo, picket and moon pine lutto, drama boma, a seaway chimbare, Satambala Shea Nema, a deep buke, pita a sogani, Wunji choga, don't be amdioso caraba, moon pine say mune, a drain rubber, a wedding, don't say conacushi de ane, mudo mioma, say yon shinibare. ခုတတင်းလွားတွေကိုတင်ဆက်ပြီးသွားမှာပါမြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်အာစီအက်အက်စ်တို့အကြားရှမ်းလူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နေရာယူရစ်ချက်စံစာနေတဲ့အခြေအနေကနေနိုဝင်ဘာလကုန်ပိုင်းမှာကျင်းပတဲ့ GICM အစည်းအဝေးအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောက်အောင်ဆန်းစုကြည်ကနေဝင်ရောက်ညှိနှိုင်းမှုကြောင့်လင်ခင်မျိုးမှာကျင်းပသွားဖို
ရှမ်းနိုင်ငံရေးအင်အားစုတွေကနေအမြင်ကွဲပြားမှုတွေရှိနေပါတယ်။နမ္ဟောမကနေစုစည်းတင်ဆက်ပေးထားပါတယ်။
ရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်တပ်ဖွဲ့တွေပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညွညွရေးကော်မတီ CSSU ရဲ့အလဲကျဥက္ကဋ္ဌ RCSSS အခေါင်းဆောင်ဘုချုပ်ကြည်ရစကတော့နိုင်ငံရေးလိုအပ်ချက်အရအစဉ်ပြေတဲ့နေရာမှာလှုပ်ဆောင်တဲ့လို့ရှမ်းဘာသာနဲ့အခုလိုပြောပါတယ်။ဒါမှမဟုတ်လို့တာဒီဟက်ရန်ဒီနဲ့ဟုတ်တယ်တကယ်လို့တောင်ကြီးသုံးမဟုတ်ပင်လုံးမှာမလုပ်ရရင်ကျွ
Namia Democratic Party, Okta Sai Paugale, Sha Mio Darija, Nanga Ye Bong the Bodu Ni Che Amyan Song Yapu a Yeti De Lu Pioware.
ကျွန်တော်တို့နေ့မှာအဆုံးဆုံးမရှိမှာပေါ့ပြီးတော့အမေဘုရားဒီတိုင်းတိုင်းနဲ့နိုင်ငံတွေနဲ့အဆိုးရွားနဲ့တက်မလို့ပုံမှန်အများကြီးမရှိပါဘူးကျွန်တော်တို့တိုင်းတိုင်းကြီးကိုချင်းချင်းအလျှော့ပေးလုပ်ပေးနိုင်တော့အမေတော့မှာပေါ့လူမျိုးအလိုက်ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ်လက်မှတ်ရေးထိုးထားတဲ့ RCSS SSA ကတအူဆောင်ကျင်းပရမှာ
ဆက်ပြီးတော့မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ပေါင်းစည်းနိုင်ရေးအတွက်ဒီဇင်ဘာလပထမအပတ်ကနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးမှုမှာပေါင်းစည်းရေးအခြေခံအချက်တွေအပြင်မွန်လူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့အတွက်ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီအခြေအနေကိုတော့မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်။
ကြာကံဖွဲ့စည်းမပါဝင်ပဲမွန်နိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းသွေးဆောင်မှုကနေရရှိလာတဲ့ဆုံးဖြတ်ချက်တွေကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTV သွေးဆောင်ဆွေးနွေးရေးခေါင်းဆောင်နိုင်မောင်မောင်ကအခုလိုပြောသွားပါတယ်။အ
ဲ့ဒါနိုင်ငံရေးဆွေးနွေးပွဲကိုမွန်ပြည်နယ်မှာဒီမျိုးလိုက်ပြုလုပ်နိုင်ဖို့ရအောင်ကျွန်တော်တို့အပူတွဲပြီးတော့ဟိုတင်ကြဖို့အစီအစဉ်ရှိအမျိုးသမီးပါတီကိုယ်နဲ့မှမွန်လို့ဒါလည်းပူပါတီတယ်
မွန်နှစ်ပါတီသွေးဆောင်ဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ရဲ့ဒုတိယအကြိမ်တွေ့ဆုံဆွေးနွေးပွဲမှာ80ကြိမ်မြောက်မွန်မျိုးသားနေမှာနှစ်ပါတီပူးသွဲကြေညာချက်ထောက်ပြန်ဖို့နှစ်ပါတီဖွဲ့စည်းပုံခြေခံစည်းမျဉ်းများကိုပြန်လည်လေ့လာဖို့နှစ်ပါတီထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့မွန်လူမျိုးအလိုက်မျိုးသားစင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးစတဲ့အချက်တွေကိုဆွေးနွေးသွားခဲ့ကြပါတယ်မွန်လူမျိုးအလိုက်မျိုးသားစင်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အဆိုကို MNP ပါတီအနေနဲ့ဆုံးဖြတ်သွားမယ်လို့လည်းမွန်မျိုးသားပါတီအထွေထွေတွင်းမှုနိုင်လျက်သမားကအခုလိုပြောတော့ပါတယ်
။ဒီကျွန်တော်တို့ဇာမဲဒီကဘာကိုရမှာလုံမဲ့ပုံပေါ်ပြီးစီးမှုမှာကျွန်တော်တို့တင်ပြပြီးပြီးတော့ဆုံးဖြတ်သွားမယ
်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်မွန်ပြည်တပ်ပါတီကနေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မထိုးခဲ့ရင်မွန်ပြည်နယ်မှာလူမျိုးအလိုက်မျိုးသားစင်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရှိဘူးလို့လည်း UPDJC အတွင်းရေးမှူးအဖွဲ့ဝင်မင်းစီယာဦးကအခုလိုဆိုသွားပါတယ်
။မွန်ပြည်သက်ပါလေလည်းမထိုးမရမှာမထိုးရင်မျိုးသားစင်ဆိုတော့တော့လို့မရအ
ောင်မွန်နေနဲ့ကမျိုးသားစင်နိုင်ငံရေးဆွေးနွေးပွဲမကျင်းပရသေးတဲ့အတွက်တရားဝင်မွန်နိုင်ငံရေးပါတီတွေစုဖွဲ့ပြီးတင်ခွင့်ရှိကြောင်းကိုလည်းသူကဆိုသွားပါတယ်။မွန်နပါတီပေါင်းစည်းရေးအတွက်ပါတီကိုယ်စားလှယ်3ဦးစီတို့ဟာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့မှာပထမအကြိမ်စတင်တွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းနှစ်ပါတီပေါင်းစည်းနိုင်ရေးအတွက်ဆက်လက်တွေ့ဆုံဆွေးနွေးသွားဖို့ဆိုတဲ့အချက်3ချက်ကိုသဘောတူညီမှုရရှိခဲ့ပြီးသားဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်မင်းရင်အုပ်စုမှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
ပြည်နိုင်ဝန်တော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါခင်ဗျာ VOA ကနေထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုပေးပို့ကြပါခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပါမယ
်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားဝင်ကြေညာလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နောက်ဘက်ကနဲ့ဂါဇာကမ်းမြောင်ဒေသတွေမှာရာနဲ့ချီတဲ့ပါလက်စတိုင်းတွေဆန္ဒပြကြပါရယ်။သမ္မတထရန့်ရဲ့အစ္စရေးဝန်ကြီးချုပ်ဗင်ဂျမင်နာတန်ယာဟူတို့ရဲ့ဓာတ်ပုံတွေအမေရိကန်နဲ့အစ္စရေးလန်တွေကိုလည်းဆန္ဒပြသူတွေကမရှိခဲ့ကြတာပါ။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတော့ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းဒီကနေ့ပဲပြောဆိုလိုက်တယ်လို့ဥရောပဝန်ကြီးချုပ်ကလည်းဆုံးဖြတ်ချက်ကိုပြန်လည်ရုပ်သိမ်းဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါ။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တယ်လို့တခြားနိုင်ငံတွေလိုက်ပါဆောင်ရမယ်ဆိုတော့တန်တရားမရှိကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူကတော့ဒီနေ့ပဲပြောဆိုလိုက်တာပါတယ်။တယ်ဗီမြို့မှာရှိတဲ့အမေရိကန်တန်ယာဟူဂျေရုဆလင်ကိုပြောင်းပြီးတဲ့နောက်တခြားနိုင်ငံတွေလည်းလိုက်ပါပြောင်းရွှေ့ကြမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။နယူးယောက်မြို့ထရန့်တာဝါမှာပြီးခဲ့တဲ့နေ့တည်းရုရှားတွေနဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်လို့ထရန့်ဒေါ်နယ်ထရန့်ဂျူနီယာဖခင်ဖြစ်သူဒေါ်နယ်ထရန့်နဲ့ဆွေးနွေးကြတယ်ကိုလွှတ်တော်ကိုယ်စားလှယ်မေးခွန်းထုတ်ရမှာဖြေကြားဖို့ညှင်းဆန်သွားခဲ့ပါတယ်။အမေရိကန်ညစံတော့ကပါလေတင်းတောက်တွေကိုရှောင်ရှားပြီးလွတ်တော်နောက်ဘက်ကရောက်လာတဲ့ထရန့်ဂျူနီယာကိုတော့မနေ့ကအောက်လွတ်တော်ထောက်လိုင်းကွန်ပဏီမှာ7နာရီကြာမင်းမြန်းခဲ့တာ
ပါဟုတ်ကဲ့ပါကျေးဇူးပါသတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီကယ်ဒူဘင်စကီဖြစ်ပါတယ်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00ထိလိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.